ကိုရဲမွန်ပြပြပေးခဲ့တာပါရှင်။တနင်္သာရီတိုင်းဒေသကြီးထဲမှာလည်းဆေးအုပ်ချုပ်ရေးကြီးညာပြီးတဲ့နောက်စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားနှစ်ဖက်တိုက်ပွဲတွေပိုပြီးတော့ပြင်းထန်လာပြီးစစ်ပေးဆောင်ပြည်သူ3000ကျော်ထိမြင့်တက်လာနေပါတယ်။စစ်ကောင်စီဘက်ကတိုက်ပွဲဖြစ်တဲ့ဒေသကလာတဲ့ကြီးရွာသားတွေကိုမြို့ပေါ်တက်မလာအောင်လည်းဖိအားပေးတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
စစ်ကောင်စီဘက်ကတနင်္လာရီတိုင်းအတွင်းကပလောမြို့နယ်နဲ့တနင်္လာရီမြို့နယ်တို့ကိုဖေဖော်ဝါရီလအတွင်းမှာစစ်အုပ်ချုပ်ရေးကြီးညာပြီးတဲ့နောက်တနင်္လာရီတိုင်းဒေသတစ်ခုလုံးမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။တိုက်ပွဲတွေကြောင့်ထိုင်းနယ်ဇက်ရနောင်းပြည်နယ်အထိစစ်ဘေးရှောင်တွေထွက်ပြေးလာနေသလိုထိုင်းနယ်ဇက်နဲ့မနီးတဲ့နေရာတွေမှာတော့စစ်ဘေးရှောင်လူဦးရေ3000ကျော်ထိရှိလာပြီဆိုပြီးဒေသခံတဦးကပြောပြပါတယ်။
ဟုတ်ကဲ့ကြာဒီကျွန်တော်တို့ဒီဟိုဘောနော်ဒီတနင်္သာရီတိုင်းမှာကျတော့ဒီကျွန်တော်တို့တနင်္သာရီတိုင်းမှာဆိုတော့ဒီကျွန်တော်တို့ခရင်တုတ်ခုရှိတာဘောနော်ခရင်တုတ်ခုတဲမှာပေါ့ဒီဘိတ်ခရင်ရဲ့ကော့တော့ခရင်တဝဲခရင်ပေါ့ဒီခရင်တုတ်ခုတဲမှာကျတော့ဒီလောနေထားရတော့ဆက်ပွဲတွေကတိုက်ပွဲတွေကဒီတောက်လျှောက်ဖြစ်နေတာပေါ့တောက်လျှောက်ဖြစ်နေတဲ့အချိန်မှာဟိုဒီကျွန်တော်တို့ဒီခရင်ဘိတ်ခရင်မှာကျတော့ဒီကျွန်တော်တို့ဒီတနင်္သာရီနဲ့ဟိုပလောမြူနဲ့ကျတော့ဒီကျွန်တော်တို့ဆက်ပြီးရှောင်းဟိုဘလူပြောမယ်အဲ့မှာပေါ့ဆက်ကောက်စီကနေပြီးတော့ဟိုဆက်အောက်ချုပ်ရေးတညာထားတဲ့ဒေတာလည်းဖြစ်တဲ့အခါကျတော့စစ်ဘေးရှောင်တွေကတော့ခုနောက်ပိုင်းမှာဒီတော်တော်လေးကိုတူလာတဲ့ညလိုက်လို့ပြောလို့ရတာပေါ့ခင်ဗျာအခုလက်ရှိကတော့ဒီ3000ကျော်ရှိသွားပြီပေါ့
ဖေဖော်ဝါရီနဲ့မတ်လအတွင်းတိုက်ပွဲပေါင်း30ကျော်ဖြစ်ခဲ့တယ်လို့ကြေးရွာတွေဘက်မှာဖြစ်တဲ့အတွက်ရွာလုံးကျွတ်ထွက်ပြေးနေရပါတယ်တချို့ကြေးရွာတွေကတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုအကူအညီပေးတယ်ဆိုပြီးစစ်ကောင်စီဘက်ကဆွဆွဲပြီးမြို့ပေါ်တက်လာရင်လိုက်လံဖမ်းဆီးဖို့တွေပါလုပ်နေတယ်လို့လည်းဒေသခံတွေကဆိုပါတယ်
။ကျောင်းကျော်ထဲမှာတချို့ကလည်းအဲ့မျိုးကိုဖြစ်နေတဲ့အခါကျမှဒီ URI ထဲမှာနေတဲ့ထဲမှာနေလို့မရလို့ဆိုပြီးဆိုတော့ကျွန်တော်တို့ဒီဘိမျိုးပေါ်ကိုဒီကြောင်းဆွေးနေထိုင်လာတဲ့အခါရရှိတယ်ခင်ဗျ။ဟိုစစ်ကောင်စီကနေပြီးတော့ရတိအုပ်ချုပ်မှုတွေတို့ဟိုညပတ်စင်းနေဒီစစ်ဘေးရှောင်းတွေလာတဲ့လူတွေဟိုဟာပေါ့ပေါ်စင်းလိုက်ကောင်ဖိုင်တာမျိုးပြပြအပေးချိတ်ကြောက်တာမျိုးလည်းပြုလုပ်လာတာမျိုးလည်းရှိတယ်ခင်ဗျာအဲ့မဲ့သူတို့ဘယ်လိုမျိုးဒီအဓိကတော့ဒီတိုက်ပွဲဖြစ်များတဲ့ဒီ floor unit တဲ့ကရော်တရာကားပေါ့အဲ့မှာဆိုတူရွာလို့ကျွန်တော်တို့ပြောလို့ရပေါ့ပြီးတော့ဘက်ကလာတဲ့ submission တွေကသူကလောကလည်းမခံဘူးတူရွာက submission တော့မများကအရင်က PDF ကိုငိုကြည့်ထပ်ပတ်လေးဆိုပြီးတော့တကယ်လို့နိုင်လဲပဲသူတက်ဆိုင်အောင်ရကြည့်အုပ်ချုပ်မှုလေးကနေပြီးရင်သူတို့ပါထားတာပေါ့အဲ့သူတို့စီကိုကြောက်ကြောက်ပြေးဖို့တော့ပြောထားတာမျိုးရှိတယ်
သူကျေးရွာသားတွေရောက်လာရင်တည်င်းပေးဖို့အထက်အာဏာပိုင်တွေကတတိပေးထားတယ်လို့လည်းဒေသခံရက်ကျေးအုပ်ချုပ်ရေးမှုတွေကဆိုပါတယ်။တနင်္လာရီတိုင်းကစစ်ဘေးရှောင်ပြည်သူတွေဟာစိုက်ပျိုးရေးဥယျာဉ်ချမ်းမြေတွေဖုန်ကြီးကျောင်းတွေတောတောင်တွေထဲမှာယာယီခိုလုံနေရပြီးအစားအသောက်တွေလည်းခက်ခဲနေကြပါတယ်။ဥယျာဉ်ချမ်းမြေနဲ့ဖုန်ကြီးကျောင်းတွေမှာနေထိုင်ရပြီးလူရည်များလာတဲ့အတွက်အစားအသောက်နဲ့ဆေးဝါးမလုံလောက်တာအပြင်တကူရေးတန့်ရှင်းရေးအတွက်အိမ်သာတွေတောက်တုံးရေမလုံလောက်မှုတွေပါအခက်အခဲတွေရှိနေလို့ဆိုပါရယ်တက်ကြီးရွယ်အိုတွေကလေးတငယ်တွေလည်းဖြားနာမှုတွေရှိနေပြီးဆေးဝါးအကူအညီတွေလည်းလိုအပ်နေပါရယ်အခုဆိုရင်တိုက်ပွဲအများဆုံးဖြစ်နေတဲ့ပလောမြို့နယ်ထဲမှာစစ်ဘေးရှောင်လူဦးရေ 28,000 ကျော်ထိရှိနေပြီးတခြားနေရာတွေမှာလည်းနေစဉ်လူဦးရေရာခိုင်နှုန်းလောက်တိုးလာနေပါရယ်ထိုင်းနယ်ဇက်နဲ့နီးတဲ့ကော့တောင်းခရိုင်ထဲမှာလည်းစစ်ဘေးရှောင်တွေကတော့တိုက်ပွဲဖြစ်ရင်ထိုင်းဘက်ကိုထွက်ပြေးခိုလုံနေကြတာကြောင့်တနင်္သာရီတိုင်းနဲ့ကဲ့ရဲ့ထိုင်းပြည်ချမ်းကလည်းနေဆက်လုံခြုံရေးတွေကိုတိုးမြှင့်ချထားပါရဲ့ရှင်။